ကြာသပတေးနေ့မှာအမေရိကန်ပြည်ထောင်စုရဲ့သုံးပုံတပုံနီးပါးဟာ၄ဒုညဉ့်ညမ်းမှုဒဏ်ကိုကြုံတွေ့ရနိုင်တဲ့အခြေအနေရှိနေပါတယ်။အိန္ဒိချင်းကနေဒါနိုင်ငံမှာကာလချေရှာသွားလောင်တန်းလောင်ချားနေတဲ့တော်မီကြောင့်အနောက်အလယ်ပိုင်းနဲ့အရှေ့ဘက်ခြမ်းတစ်လျှောက်ကောင်းကင်ယာမှာမီးခိုးငွေတွေပြည့်နေနိုင်တယ်လို့ကြားမှရင်းနဲ့မညီညွတ်တဲ့၄ဒုအခြေအနေတွေဖြစ်နေနိုင်တယ်ဆိုတဲ့အကြောင်းသတိပေးထားပါတယ်။ Wisconsin, Michigan နဲ့မြောက်ပိုင်း Illinois ဒါအပြင်အရှေ့ဘက်ကမ်းခြေကနယူးယောက်ပြည်နယ်တွေမှာ၄ဒုအရေးသွေးကျဆင်းနိုင်တဲ့သတိပေးချက်တွေကိုပြုလုပ်ထားပြီးညတကောင်အထိထုတ်ပြန်ထားတဲ့အကြောင်းအမျိုးသားမိုးလေဝသဌာနကပြောဆိုထားပါတယ်။အဲ့ဒီမှာနေထိုင်ကြတဲ့လူသန်း100ကျော်လောက်ကိုအပြင်မထွက်ဖို့နဲ့အဆုတ်နဲ့အသက်ရှူလမ်းကြောင်းဆိုင်ရာယောဂရှိသူတွေနှာခေါင်းစည်းတွေဝတ်ဆင်ကြဖို့အကြံပြုထားပါတယ်။ကလေးတွေနဲ့အသက်ကြီးအရွယ်တွေအနေနဲ့ပြင်းထန်တဲ့ကိုယ်လက်လှုပ်ရှားမှုတွေရှော့ချဖို့ဒါမှမဟုတ်လုံးဝရှောင်ကျဉ်ဖို့ကိုလည်းအကြံပြုထားပါတယ်။